ကမ္ဘာအင်အားကြီးတရုတ်နိုင်ငံမှာဒီမိုကရေစီအခြေတည်ဖို့ကအရေးတကြီးလိုအပ်နေတယ်လို့ TNMN ကျောင်းသားဆန္ဒပြပွဲအင်အားသုံးဖြုတ်ခွင်းခံရမှု35နှစ်ပြည့်အဖြစ်အမေရိကန်လွှတ်တော်ကြားနာပွဲမှာထွက်ဆိုသူတွေကတောင်းဆိုလိုက်ကြပါတယ်။အင်းဒီချင်းမြန်မာနိုင်ငံကရှစ်လေးလုံးလူမှုအုံကြွမှုနဲ့မရှိမနှောင်ဖြစ်တဲ့တရုတ် TNMN ဖြစ်စဉ်နှိုင်းယှဉ်သုံးသပ်ချက်နဲ့အမေရိကန်လွှတ်တော်ကြားနာချက်တွေကိုတော့ကိုငင်းညမ်းအေးကစူးစီးတင်ပြထားပါတယ်ခင်ဗျာ။
ဇေဝဲအကလီလက်ကကင်ဆွဲထားတဲ့အင်ဂျီဖြူအောင်တဲ့မြို့သားတယောက်စစ်တင်ကားကြီးတွေရဲ့ရှေ့မှာရပ်ပြီးရင်ဆိုင်နေတဲ့သတင်းတပ်ပုံတပုံဟာဆိုရင်အခုနှစ်ပေါင်း35နှစ်ကြာမြင့်ခဲ့ပါပြီ
။ဟုတ်ပါတယ်ဒါကတော့တရုတ်နိုင်ငံဘီဂျင်းမြို့တော်ကတင်းနမင်းရင်ပြန်အနှံ့တင်ကားတွေချပြီးတော့ပြည်ပြောင်းလဲအတွက်တောင်းဆိုနေကြတဲ့ဆလတ်တာကျောင်းသားတွေကိုပြုစစ်တပ်ကဖြိုခွင်းခဲ့တဲ့တမိုင်းတွေဖြစ်ရခဲ့ပုံရိပ်ပါ။ဒီမှာဒီလိုဒစီလိုရှားမှုမှာရေးပါတယ်လို့သုံးသပ်လေးရှိကြတဲ့ဒီနေ့မှာဆလတ်ပြောင်းဝင်ဖြုတ်ခွင်းခံမှုစစ်စစ်နဲ့လေးခုတိုင်းလာလို့ဖြစ်နေတယ်။ဘာလို့ဒီအကြီးဆုံးပြင်းပြင်းမှာတော့ခုခွေးနဲ့ဒီမိုကရေစီအတွက်ဆလတ်တက်ကွဲဝင်နေရဆဲပဲလို့လိလာပြည်ကသုံးသပ်ကြပါလေ
။ American လွတ်တော်ကြားနာပွဲမှာကိုတိုင်ကြုံတွေ့ခဲ့တဲ့မျက်မြင်သက်သေဖြစ်တယောက်ခဲ့တဲ့တီအန်အမ်ကျောင်းသားခေါင်းဆောင်ဟောင်းဖန်ဆူချိုကတော့သူတို့လူခွေးနဲ့ဒီမိုကရေစီအတွက်တောင်းဆိုတိုက်ပွဲဝင်ခဲ့ကြတယ်လို့ထွက်ဆိုပါတယ
်။ In 1989I was a physics student.
1989ခုနှစ်တုန်းကကျွန်တော်ဟာဆင်ဝါတက္ကသိုလ်ကျောင်းသားပါ။ဟူယောင်ပန်းဆုံးပြီးပြီးချင်း TNMN ရင်ပြင်မှာပထမအဆုံးဆန္ဒပြသူတွေထဲမှာကျွန်တော်ပါဝင်ခဲ့ပါတယ်။ TNMN ရင်ပြင်တဲကိုတင်ကားတွေလှည့်ဝင်လာခြင်းနောက်ဆုံးကျမှကျွန်တော်ထွက်ခဲ့တာပါ။စစ်သားတွေကကျွန်တော်တို့ကိုတနက်တီနဲ့ချိန်ထားပါတယ်။တင်ကားတစ်စီးကဆိုရင်ကျွန်တော်နဲ့ပေ20လောက်ပဲကွာဝေးတာပါ
။
တရုတ်ပြည်မှာစီးပွားရေးပြင်ပြောင်းလဲနေတဲ့လွတ်လပ်ခွင့်တဲ့တောင်းဆိုကြတဲ့ကျောင်းသားတွေရဲ့ဆန္ဒပြပွဲတွေဟာ1986ခုနှစ်နှောင်းပိုင်းကလေးကစတင်ခဲ့တာပါလွတ်လပ်စွာဟောပြောခွင့်ပုံနှိပ်ထုတ်ဝေခွင့်တွေကိုအတိုင်းအတာတစ်ခုထိအားပေးခွင့်ပြုပေးခဲ့တဲ့တရုတ်ကွန်မြူနစ်ပါတီအထွေထွေတွင်မူဟူယောင်ပန်းတယောက်ယာရုကနေအတင်းကျပ်အနားယူခဲ့ရပြီးနောက်သူကွယ်လွန်ချိန်1989ခုနှစ်နှစ်ဆန်းမှာကျောင်းသားတွေဥဆောင်တဲ့ဒီပြင်ပြောင်းလဲတောင်းဆိုမှုတွေကပိုးခိုင်မာလာပြီးနှစ်လေရောက်ချိန်မှာတော့တင်နမင်းရင်မြန်မာတရုတ်အနာပိုင်တွေကအင်အားသုံးဖြိုခွင်းတဲ့အထိဖြစ်လာခဲ့တာပါဒီကြားနာပွဲကိုကိုလံဘီယာတက္ကသိုလ်မှာပညာသင်ယူနေတဲ့အဝေးရောက်တရုတ်လူငယ်ကျောင်းသူတူကလည်းကယ်ရင်ဆိုတဲ့နာမည်ဝတ်နဲ့တက်ရောက်ထွက်ဆိုခဲ့ပါတယ်မျက်နှာဖုံးတက်ဆင်ထားတဲ့အဲ့ဒီအမျိုးသမီးငယ်ကတရုတ်အစိုးရရဲ့နောက်ဆက်တွဲအရေးယူခံရနိုင်ခြေရှိပေမဲ့ဒါကထိုက်တန်တဲ့ပေးဆက်မှုလို့ဆိုပါတယ
် Even though it will only delay the inevitable police visit to my parents
you know ရုတ်ချက်ပြီးထွက်ဆိုခွင့်ရတာကဒီမရဲ့မိဘတွေစီကိုရဲတွေရောက်လာတာကိုနှောင့်နှေးကောင်းနှောင့်နှေးနိုင်မိမယ်ရှောင်ရဲလို့ရမှာမဟုတ်ဘူး။ဘလို့ပဲထိခိုက်နစ်နာနိုင်မိမယ်။ကျမရဲ့တငယ်ချင်းတက်ကြွလှုပ်ရှားတဲ့ကျောင်းသားတွေသူတို့ရင်ဆိုင်နေရတဲ့တရုတ်အစိုးရအေးဂျင့်တွေရဲ့ချင်းချောက်နှောက်ရက်ကိုထိလဲရောက်ကျူးလွန်ခံနိုင်ရတာတွေကစေစားပုံများတယ်
။ It's 10 times greater.
Karen Hart ရုပ်ပြမာကြီးမှာနောက်ဆုံးဖြစ်ခဲ့တဲ့ရှာရှာပပလူလူဆန္ဒထုတ်ဖော်ပွဲတွေဖြစ်တဲ့2022ခုနှစ်ကိုဗစ်ကာယောဂါကာလကန့်သတ်မှုတွေကိုစန့်ကျင်ခဲ့ကြတဲ့စကူပြူဆန္ဒပြပွဲတွေကိုထောက်ခံရက်တီလှုံ့ဆော်နေသူပါတရုတ်မျိုးဆက်သစ်ဟာစံစာဖြတ်တောက်မှုတွေဖိနှိပ်ချေလှယ်မှုတွေရဲ့အောက်မှာ TNMN ဖြစ်စဉ်လို့အစိုးရစန့်ကျင်ရေးသမိုင်းတွေကိုတိကျွင့်မေးရခဲ့ကြဘူးလို့လဲကျန်းနာပွဲမှာကယ်ရင်ကထောက်ပြပါတယ်လက်ရှိတရုတ်လူ့အခွင့်အရေးအဖွဲ့ကိုဥဆောင်လှုပ်ရှားနေတဲ့ TNMN ကျောင်းသားဟောင်းဖန်ဆူဂျိုကတော့တရုတ်နိုင်ငံမှာဒီမိုကရေစီအခြေမတည်နိုင်ရင်ကမ္ဘာ့နေရာမှာစံနှုန်းတွေကိုပါထိခိုက်လာနိုင်တယ်လို့ပြောပါတယ
် What TNMN told us 35 years ago
လွန်ခဲ့တဲ့35နှစ်ကနေဒီကနေ့အချိန်ထိ TNMN ကပေးခဲ့တဲ့အရေးကြီးဆုံးသင်ခန်းစာကအမေရိကန်ပြည်ထောင်စုရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒဟာဒီမိုကရေစီအသွင်ကူးပြောင်းရေးအပေါ်အာရုံစိုက်ဖို့ပဲဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းရေးမရှိခဲ့ရင်တရုတ်အစိုးရဟာလူအခွင့်အရေးနဲ့လွတ်လပ်မှုအပါအဝင်ကမ္ဘာလုံးဆိုင်ရာတန်ဖိုးတွေကိုပိုပြီးပြင်းပြင်းထန်ထန်နဲ့ချိန်ချောက်လာမှာပါ
တဖက်မှာလည်းတရုတ်နိုင်ငံဟာတရားနာမည်ဖြစ်စဉ်နှုန်းကကျောင်းသားလူငယ်တွေတောင်းဆိုခဲ့ကြတဲ့ပြည်ပင်ပြောင်းလဲရေးတွေကိုဒီနှစ်ပေါင်း30ကျော်အတွင်းမှာသူနည်းသူဟန်နဲ့အောင်မြင်အောင်ဆက်လုပ်နိုင်ခဲ့တယ်လို့မြန်မာနယ်ဒေသတွင်းအရေးတွေကိုစောင့်ကြည့်လေ့လာနေတဲ့မြမမဟာဗျူဟာနဲ့မူဝါဒလေ့လာရေးအဖွဲ့ ISP မြန်မာကဒါရိုက်တာတူဖြစ်သူဦးအောင်သူငိမ့်က VOA ကိုပြောပါတယ
်1992မှာဟိုတိတ်ချောင်ဖင်းကတရုတ်နိုင်ငံတောင်ပိုင်းကိုခီးထွက်ပြီးတော့ပြောခဲ့တယ်လို့ပေါ့ဗျာနော်ဆိုတော့ကျွန်တော်တို့ကတကားဖွင့်တယ်ဆိုလို့ရှိရင်ပြဿနာတွေတော့ရှိတာပဲ။เนาะနောက်တစ်ခုကကျတော့ပြည်ပြင်ပြောင်းလဲရေးတွေလုပ်မယ်ဆိုလဲအခက်အခဲတွေရှိပါတယ်။ဆိုတော့ဒါပေမဲ့ဒါကိုကြောက်နေလို့မရဘူး။ကျွန်တော်တို့ကဖွင့်မယ်ဆိုလို့ရှိရင်ပို့ပြီးတော့ရေးတင်းတင်းလုပ်ပေါ့ဗျာ။ပို့ပြီးတော့ဖွင့်ကျွန်တော်တော့ဒီလိုသူပြောခဲ့တဲ့ဟာကိုထောက်ခံနေတယ်ဗျာ
။ ဒီချက်ဟာ1988ခုနှစ်မြန်မာနိုင်ငံမှာလူမှုအထွေထွေအကြမ်းတည်းကိုကျောင်းသားတွေကဥဆောင်လှုပ်ရှားတောင်းဆိုခဲ့ပြီးစစ်ဆိုရအဆက်ဆက်ကတကယ်အပြောင်းလဲလှုပ်ဆောင်မှုပြက်ကွက်ခဲ့တဲ့အချက်ဖြစ်တယ်လို့လဲဥအောင်သူငင်းကနှိုင်းရှင်သုံးသပ်ပါတယ
်ကျွန်တော်တို့အခုပြန်ပြီးတော့သုံးစားလိုက်မယ်ဆိုရင်လည်းကျွန်တော်တို့ကဟိုဘာခေါ့မလဲတကားကဖွင့်သလိုမဖွင့်သလိုပေါ့ဗျာเนาะကျွန်တော်တို့ကတကားရှိသွားလိုက်နောက်ပြန်ဆိုးလိုက်အစားပေါ့เนาะဆိုတော့ကျွန်တော်တို့ကဒါတွေစိုးရိမ်စရာမလိုဘူးကျွန်တော်တို့ဆက်ပြီးတော့ပြင်ပြောင်းလဲလှုပ်ကြဖို့လိုတယ်လို့တော့ဒါကျွန်တော်မြင်ပါတယ
်ဖန်စုဂျိုကတော့လူမြင်ကွင်းနေကင်းဘက်မှာစစ်တန်ကားတွေတုံးပြီးကို့ပြည်သူကိုပြန်တက်တဲ့အစိုးရတရက်ကကမ္ဘာဒီမိုကရေစီနိုင်ငံအများစုရဲ့ထောက်ခံမှုရနေရင်အဲ့ဒီအစိုးရဟာပြည်တွင်းမှာဖိနှိပ်မှုတွေကိုအကန့်အသတ်မဲ့ကျူးလွန်နေမှာဖြစ်တယ်လို့နိုင်ငံတကာမှာလည်းရန်လိုတဲ့လုပ်ရက်တွေလုပ်နေအောင်ပါပဲလို့ဝီဂါမွတ်စလင်အရေးတီဗက်ဟောင်ကောင်နဲ့ထိုင်ဝမ်အရေးကိစ္စတွေကိုဥပမာပေးထောက်ပြပြီးအမေရိကန်လွှတ်တော်ကြားနာပွဲမှာထွက်ဆိုသွားပါတယ်ခင်ဗျာ